Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ4ရက်တောက်ကြနေ့နေ့ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုကအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမဲဆယ်ရာမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိခဲ့ကြောင်းဆက်ဆွဲနေတဲ့သတင်းတွေဟာတူရောက်နေတာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်အကြမ်းဖက်ဝါရီကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ကားသူတွေကိုရခိုင်ပြည်နယ်သေးနာမျိုးနယ်အတွင်းဖမ်းဆီးရှာဖွေရာမှာလူကြီးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အကြောင်းမြန်မာဆွေးနွေးကပြောလိုက်ပါတယ်ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ရှားပေါင်နဲ့တူကြီးညာပေးသွားမှာပ
ါအခုညနေကနားဆင်ရမယ့်သတင်းစာမားတွေလည်းသတင်းတော်တွေပေါ်မှာတက်မတော်ကတရားဆက်ဆုထားတဲ့အမှုမှာ66ဂါဂျီနဲ့ဆက်ဆုခံရပြီးတော့အမခံရခဲ့သူ device editor ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် project ကကျွန်တော်ကျူးလွန်ထားနေမရှိတဲ့အတွက်ကျွန်တော်စိတ်ထဲမှာရှင်းတယ်ကိုကျူးလွန်ထားတဲ့အမှာမဟုတ်တဲ့အတွက်ဆုံးကားနိုင်အောင်ဒါဦးရေချောင်းရရင်ဆိုင်သွား
ဒီနိုင်ငံတကာသတင်းတွေအပြီးနားဆင်ရမှာဖြစ်ပါတယ်ရှင်တခါစီရေးတင်းမာနေတဲ့တောင်ပိုင်းရှမ်းပြည်မှာလွန်ခဲ့တဲ့နှစ်ရက်ကမြမတက်မလို့စစ်ဖက်ကဖမ်းထားတဲ့ရွာသား၁၀ယောက်နဲ့တယောက်ကလွှဲရင်ကိုယ့်ယောက်ကိုတော့ပြန်လွှတ်ပေးလိုက်ပါတယ်။ထိုင်းနိုင်ငံလက်ကျွန်းလူတပ်မှုနဲ့တည်တံစီရင်ချက်ချခံထားရတဲ့မြမရွှေပြောင်းအလို့သမားလူငယ်၂ဦးရဲ့အမှုအယူခံလွှာကိုဒီလနှောင်းပိုင်းမှာရှောက်လဲဖို့ပြင်ဆင်နေပါတယ်။အခုရင်ဆုံးတော့တောက်ကြံနေညနေခင်းထိတ်တန်းရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆယ်ရာမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိခဲ့ကြောင်းဆွေးနွေးတဲ့တွင်နေရာတူရောက်နေသေးတာဖြစ်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ
် The Russia story is a total fabrication. It's just an excuse for the greatest loss.
ရုရှားနဲ့ပတ်သက်တဲ့ဆိုတဲ့တွင်ဟာလုံးဝလုံးချံဖန်တီးထားတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ရာဇဝင်မှာအရှုံးကြီးရှုံးခဲ့တဲ့အပေါ်စင်ကြေပေးဖို့တက်တဲ့ပြောစရာမရှိရှာကြံပြောနေတဲ့ကိစ္စသာဖြစ်တဲ့အကြောင်းရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကအထူးခုံတမာရီဖွဲ့စည်းလိုက်တဲ့အကြောင်း Wall Street Channel ကရေးသားခဲ့ပြီးနိုင်ပိုင်းအကြာကြာသပတေးနေ့ညကကျင်းပခဲ့တဲ့ West Virginia ပြည်နယ်ကလူမှုစုဦးပွဲမှာသမ္မတထရန့်ပြောဆိုသွားတာပါတကယ်ဆိုရင်အထူးစုံစမ်းစစ်ဆေးသူအနေနဲ့ပြန်ပြက်ဖြစ်သူ Democratic Party သမ္မတလောက် Hillary Clinton ဖြစ်ဖြစ်လိုက်တဲ့အီမေးပေါင်း3,000အကြောင်းကိုစုံစမ်းရမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်မင်းဆန္ဒရှင်တွေလူလားနေတဲ့ခေါင်းဆောင်မှုမျိုးဖြစ်မလာနိုင်အောင်မတမာရနီးနဲ့ကြိုးပမ်းနေတာအားလုံးတွေ့ရောတိုက်ပြည်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပါထိခိုက်ဆော့ရရောက်တယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့တာပါရုရှားရေးထူးဆုံဆန်းစစ်ဆေးမှုရောဘတ်မူလာနဲ့ဖွဲ့ကတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းကလင်တန်ထိခိုက်နေတာစီမဲ့အခြေအနေတွေကိုရရှိထားတယ်လို့ဆိုတဲ့ရုရှားရှင်တွေတူးနဲ့သမ္မတထရန့်ရဲ့အကြံပေးပုဂ္ဂိုလ်တွေတားအကြီးဆုံးဖြစ်သူဒေါ်နယ်ဂျူနီယာတို့မဲဆော့ဝဲကာလာတွင်တွစ်ဆုံမှုကိုဖော်ထုတ်နိုင်မှုကြိုးပမ်းသွားမယ်အလားအလာတွေရှိနေပါတယ်အချိန်နဲ့မှာပဲရုရှားရေးစုံစမ်းမှုတွေကိုသမ္မတထရန့်ကတံပြန်မှုကျူးကျန်းမှုတွေအရှိန်လျော့စေမယ်ဥပဒေကြမ်းတစ်ရပ်ကိုလည်းထပ်လွတ်တော်90နှုတ်ကလွတ်တော်မှာတည်သွင်းလိုက်ပါရဲ့ဥပဒေကြမ်းမှာတော့မမှန်မကန်ဆောင်ရွက်မှုကိုကျိုးစည်းဝါရှာမှုကျမ်းမာရေးစိုးစိုးဝါအခြေအနေကျင်းဝါတာဒါမှမဟုတ်တခြားခိုင်လုံတဲ့အကြောင်းရင်းတွေကလွယ်လို့အထူးစုံစမ်းစစ်ဆေးမှုကိုသမ္မတရာထူးကနေမဖြုတ်နိုင်အောင်တားမြစ်ထားပါရဲ့
အမေရိကန်ပြည်ထောင်စုရဲ့ဩဂုတ်လလွှတ်တော်ရနာချင်အတွင်းမှာသမ္မတဒေါ်နယ်ထရန့်အနေနဲ့ယာဒူးပြောင်းလဲခန့်အပ်မှုတွေလုပ်လို့မရအောင်အထက်လွှတ်တော်ကထိရောက်စွာပိတ်ပင်တားမြစ်ထားပါတယ်။လွှတ်တော်ရနာချင်ဖြစ်ပေမဲ့လည်းလွှတ်တော်ရဲ့လှုပ်ထုံးလုပ်နည်းတစ်ခုဖြစ်တဲ့လွှတ်တော်လုပ်ငန်းလက်ပတ်မှုကိုဆက်လက်ထားရှိဖို့အတွက်နိုင်ငံရေးသမားတွေကသဘောတူခဲ့ကြပါတယ်။မကြာသေးခင်ကရှစ်နေချုပ် Jeff Sessions ကိုသမ္မတထရန့်ကဝေဖန်ပြောဆိုခဲ့ပြီးလွှတ်တော်ရနာချင်အတွင်းမှာသူ့ကိုယာဒူးကနေဖြုတ်ပြစ်ဖို့ရှိတယ်လို့ထင်မြင်ယူဆချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာပဲအထက်လွှတ်တော်ကအခုလိုလှုပ်ဆောင်တာပါ။ရှစ်နေချုပ်အသေးခံမှုတွေလှုပ်ဆောင်ရမယ်လွှတ်တော်ကြားနာမှုတွေကိုရှောင်ရှားတဲ့အနေနဲ့ထရန့်ကဒီညစ်စင်လွှတ်တော်ရနာချင်ဩဂုတ်လအတွင်းမှာရှစ်နေချုပ် Sessions နေရာကိုအစားထိုးခံအမှုတွေလုပ်ဖို့ရှိတယ်ဆိုပြီး Washington Post သတင်းစာကရေးသားဖော်ပြခဲ့ပါတယ်။ Inquirer ကတော့ဒီသတင်းဟာသတင်းအတုသာဖြစ်တယ်လို့ပြောပါတယ်။သမ္မတထရန့်ကရှစ်နှစ်ကျော် Jeff Sessions ကိုယာဒူးကဖြုတ်ပစ်လိုက်မယ်ဆိုရင်တော့စိုးရတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ Republican အထက်လွှတ်တော်မှ Lindsey Graham က NBC ရုပ်သံနဲ့မကြာသေးခင်ကတွေ့ဆုံမင်းမြန်ခင်မှာပြောဆိုလိုက်ပါတယ်။ Jeff Sessions ဟာသမ္မတထရန့်ကသူ့ကိုရှစ်နှစ်ကျော်ယာဒူးမခန့်အပ်ခင်အချိန်အထိအထက်လွှတ်တော်အမအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်နောက်ဆက်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုလုပ်နေတဲ့တရားရေးဌာနပေါ်ကြီးကြပ်ကိုခဲ့တဲ့နေရာမှာရှင်းနေကြုံဆန်ရှင်ကသူကိုယ်တိုင်မပါဝင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်သမ္မတထရမ်ကသူ့ပေါ်အမျက်ထွက်ခဲ့တာဖြစ်ပါတယ်ရှင်းနေကြုံဆန်ရှင်ဟာသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းထရမ်ပေါ်အရင်ဆုံးထောက်ခံသူတူဦးဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ်သမ္မတဖြစ်ဆက်တင်တာဝန်ယူခဲ့တဲ့ဇန်နဝါရီလထဲမှာပဲမက္ကဆီကိုနဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းဆက်စကားပြောရမှာအခြေတင်ဆွေးနွေးမှုတွေရှိခဲ့ကြောင်းအခုနောက်ဆုံးပေါက်ကြားခဲ့တဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်မှုတွေကိုတားဆီးနိုင်အောင်မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်တွေကုန်ကျစရိတ်ကိုကြားခံဖို့မက္ကဆီကိုသမ္မတအင်နက်ပင်နာနေရဲတို့အနေနဲ့ဆက်လက်ညှင်းဆန်မနေဖို့သမ္မတထရမ်ကတောင်းဆိုခဲ့တာပါ။သမ္မတယူကောက်ပွဲအတွက်လာနေချီရဲ့မဲဆိုပဲကာလအတွင်းမက္ကဆီကိုနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်ကိုမက္ကဆီကိုဘက်ကပေးအောင်လုပ်ဆိုပြီးသမ္မတထရမ်ကကတိပြုထားတာဖြစ်ပါတယ်ဝါရှင်တန်ပို့သတင်းစာမှာဖော်ပြခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကတယ်လီဖုန်းပြောဆိုမှုမှတ်တမ်းမှာတော့မက္ကဆီကိုအနေနဲ့ကုန်ကျစရိတ်ကိုမပေးဘူးလို့ပြောနေမယ်ဆိုရင်အဆက်ဆက်လုပ်တော့မှာမဟုတ်တဲ့ကြောင်းသမ္မတထရမ်ကပြောဆိုခဲ့တယ်လို့မက္ကဆီကိုနိုင်ငံကပေးအောင်လုပ်မယ်လို့သူပြောထားတာနှစ်နှစ်လောက်ရှိနေတဲ့အကြောင်းလဲသမ္မတကပြောခဲ့တာပါမက္ကဆီကိုသမ္မတကတော့ကုန်ကျစရိတ်ကိုမပေးဘူးသူရည်တည်ချက်ကိုမပြောင်းလဲနိုင်ကြောင်းတုံ့ပြန်ခဲ့ပါတယ်ဩစတြေးလျဝန်ကြီးချုပ်မဲကွန်တန်ဘူးနဲ့တယ်လီဖုန်းဆက်ပြောတဲ့နေရာမှာတော့ဩစတြေးလျမှာရှိနေတဲ့ဒုက္ခသည်1,250အမေရိကန်မှာခြေချခွင့်ပေးဖို့သမ္မတဘရက်အိုဘားမားလက်ထက်ကသဘောတူထားတာကိုပြင်ဆင်ရင်းအပြင်းထန်ဆွေးနွေးခဲ့ပါတယ်။ဘာမှဩစတြေးလျအကြီးအမားဆုံးပုဂ္ဂိုလ်တူအဖြစ်အမေရိကန်ကိုလူတွေဝင်ဝင်မပေးဖို့ပြောထားပြီးမှသူ့အနေနဲ့လူ1000လောက်ကိုလက်ခံရမယ့်ကိစ္စကသူ့ကိုတတ်တယ်လို့ဖြစ်နေတယ်လို့သမ္မတထရမ်ကပြောခဲ့တာဖြစ်ပါတယ်။ခြေတင်ပြောမှုတွေအတွင်းတနေ့ကတယ်လီဖုန်းဆက်ပြောသမျှတွေမှာစိတ်မချမ်းသာစရာအဖြစ်အဆုံးကိစ္စတစ်ခုဖြစ်နေတယ်သမ္မတထရမ်ကပြောဆိုခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖုန်းဆက်ရတာကတော့သူ့အနေနဲ့စိတ်ချမ်းသာစရာကောင်းတယ်လို့လည်းသမ္မတထရမ်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေပြောင်းလဲဖို့နဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေရပ်အောင်ပိုတိုက်တွန်းဖို့တရုတ်ကအမေရိကန်သမ္မတဒေါ်နယ်ထရမ်ကဖိအားပေးလိမ့်မယ်လို့မျှော်လင့်ရပါတယ်ဒီတရုတ်နိုင်ငံရဲ့ကြီးကျယ်တဲ့ဈေးကွက်ထက်ကိုဝင်နိုင်ဖို့နိုင်ငံခြားကုမ္ပဏီတွေရဲ့ဤပညာလျှို့ဝှက်ချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုတဲ့အပေါ်စုံစမ်းဖို့အမိန့်ပေးချက်ကိုသမ္မတထရမ်ရက်ပိုင်းအတွင်းလက်မှတ်ထိုးလိမ့်မယ်လို့ဗန်နာရေးဆိုင်ရာသတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်တောက်ကြနဲ့မှာဖြစ်နိုင်တယ်လို့ခန့်မှန်းကြပေမဲ့အင်ဖြူတော်တာဝန်ရှိသူတွေကတော့အစီအစဉ်မရှိဘူးလို့ဆိုပါတယ်အဲ့ဒီစုံစမ်းဆင်းမှုတွေကနေတရုတ်လုတ်ကုန်ပစ္စည်းတွေအမေရိကန်ဈေးကွက်ထက်ကိုဝင်ဖို့အခွန်တွန်းမြင့်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်အဲ့ဒီဖြစ်လာမယ်ဆိုရင် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးမှာအမေရိကန်သဘောတူထားတဲ့သဘောတူချက်တွေချိုးဖောက်ရရောက်မယ်လို့ကုန်သွယ်ရေးရာကျွမ်းကျင်သူတွေကသတိပေးနေကြပါတယ်အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးကတော့တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကြောင့်အမေရိကန်ပို့ကုန်တွေထိခိုက်နေပြီးတရုတ်နဲ့ကုန်သွယ်ရေးမှာဒေါ်လာဘီလီယံ340ကျော်လုံငွေပြနေတယ်လို့ပြောကြားခဲ့ပါတယ်တရုတ်နဲ့ကုန်သွယ်ရေးမြင့်မြမှုဖြစ်နေတာကိုအရေးယူကင်တွယ်မယ်ဆိုတဲ့ Trump ရဲ့ရွေးကောက်ပွဲကတိပေးမှုတွေကြောင့်လည်းရွေးကောက်ပွဲတုန်းကအလုတ်တမားလူရန်စားအများစုရဲ့မဲကိုဒေါ်နယ်ထရမ်ကရရှိခဲ့တာဖြစ်ပါတယ်ရှင
်ပြည်ဝင်ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်စံမြန်မာဝိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အချမ်းဖက်ဝါရီကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ကားသူတွေကိုရခိုင်ပြည်နယ်ရသေးတော်မြို့နယ်အတွင်းဒီကနေ့ဖမ်းဆီးရှာဖွေရမှာလွန်ကျူးတပ်ဖွဲ့ဝင်တွေတက်ခတ်ခံခဲ့ရတဲ့အကြောင်းမြန်မာဆွေရကပြောဆိုလိုက်ပါတယ်။အချမ်းဖက်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့သူတွေဖြစ်လူ6ဦးကိုဖမ်းဆီးပြီးအောင်နှမ်းရကြေးရွာကပြန်လည်ထွက်ခွာလာချိန်မှာရွာသား6ယောက်လောက်ကဝန်ဝင်တက်ခတ်တာခံခဲ့ရတဲ့ဖြစ်ကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တက်ခတ်ခံခဲ့ရပြီးနောက်လွန်ကျူးရေးအတွက်ရှင်းလင်းမှုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေစောင့်ရနေတယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမြို့တိုင်းရင်းသား6ဦးတက်ပြတ်ခံခဲ့ရတဲ့အကြောင်းသတင်းထုတ်ပြန်ခဲ့ပြီးနောက်တစ်နေ့မှာပဲအခုလိုဖမ်းဆီးမှုနဲ့တက်ခတ်မှုသတင်းတွေထွက်ပေါ်လာခဲ့တာပါ။နတရာဒါရရရင်နဲ့သိဆုံးနေသူမောင်တော်မြို့နယ်ကန်ကြီးချေးရွာသား6ဦးရဲ့အလောင်းကိုမနေ့တုန်းကတွေ့ရှိခဲ့ရပြီးနောက်လွန်ချွေတပ်ဖွဲ့ဝင်တွေနေမြင့်ရှင်းလင်းရေးနဲ့အစိုးရအကြံဖက်သမားတွေကိုပိတ်ဆို့ရှာဖွေမှုတွေလုံဆောင်နေကြောင်းနဲ့မြန်မာဆွေရကသတင်းထုတ်ပြန်ထားတာပါအမျိုးသမီး3ဦးပါဝင်ဒေသခံမြို့တိုင်းရင်းသား6ဦးတပ်ဖြတ်ခံခဲ့ရတဲ့အပြင်2ဦးပျောက်နေတဲ့အတွက်ဒီကနေ့ထိဆက်လက်ရှာဖွေနေတဲ့အကြောင်းလဲရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတူက VOA ကိုပြောပါတယ်ဒါပေမဲ့လည်းဒီကနေ့စီးနင်းဖမ်းဆီးမှုတွေနဲ့မနေ့တုန်းကသတင်းထုတ်ပြန်ထားတဲ့မြို့တိုင်းရင်းသားတွေသိဆုံးမှုဆက်နွယ်မှုရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ရခိုင်ပြည်နယ်မောင်နှံဒေသမှာပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းနေကြာဆောင်ကင်းစကန်တွေကိုအကြမ်းဖက်တက်ခတ်ခံခဲ့ရပြီးတဲ့နောက်မတိမငြိမ်ချင်းနေနဲ့ဆက်လက်ကြုံတွေ့နေရတာလည်းဖြစ်ပါတယ်။
Venezuela နိုင်ငံမှာအတိုက်ခံတွေရဲ့ဆန္ဒပြကန့်ကွက်မှုတွေနဲ့နိုင်ငံတကာတို့ရဲ့ဝေဖန်ပြောဆိုမှုတွေကြဲကြဲလောင်လောင်ဖြစ်ပေါ်နေချိန်မှာပဲမြို့တော် Caracas မှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမဲ့အထူးလွှတ်တော်အတွင်းပထမဦးဆုံးအကြိမ်လွှတ်တော်အစည်းအဝေးဒီကနေ့တောက်ကြနေမှာပြုလုပ်ခဲ့ပါတယ်။ Venezuela နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့အတွက်ရွေးကောက်ခံထားတဲ့ကိုယ်စားလှယ်ပေါင်း945ဦးစုယုံခဲ့ကြတဲ့အခုပြုလုပ်တဲ့လွှတ်တော်အစည်းအဝေးဟာသမ္မတ Nicolas Maduro နဲ့ရွေးကောက်ပွဲဟာမျှတမှုမရှိဘူးလို့ဆိုကြတဲ့နိုင်ငံရေးအတိုက်ခံတွေကြားထိတိုက်ရင်ဆိုင်မှုတွေနဲ့ကြုံတွေ့လာရမယ့်အလားအလာတွေရှိနိုင်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမဲ့အထူးလွှတ်တော်ကိုအတိအမှပြုမှာမဟုတ်ကြောင်းနိုင်ငံသားရဲ့ဌာနပြောခွင့်ရအမျိုးသမီး Heather Norwood ကကြာတာပြည်နှင်းကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ဒီရွေးကောက်ပွဲဟာယုံကြည်စိတ်ချရတဲ့နိုင်ငံတကာရဲ့စောင့်ကြည့်မှုမရှိခဲ့ဘူးလို့လည်းသူကဆိုပါတယ်။အင်္ဂါနေ့တုန်းကထောင်ထဲကိုခိုးဆောင်သွားခံခဲ့ရတဲ့အတိုက်ခံခေါင်းဆောင် Antonio Ledesma ကို Venezuela အာဏာပိုင်တွေကနေအိမ်အခြေချုပ်ဖြစ်ပြန်လဲပို့ဆောင်ထားရှိခဲ့တယ်လို့သူ့ရဲ့ဇနီးကထွီတာလူမှုရေးကွန်ရက်ပေါ်ကနေဒီကနေ့တောက်ကြနေမှာရေးသားခဲ့ပါတယ်ဒီတောက်ကြနေမှာပဲအကြီးအကျယ်ဆန္ဒပြဖို့ကိုလည်းအတိုက်ခံခေါင်းဆောင်တွေကတောင်းဆိုထားပါတယ်ဒီလွတ်တော်ရဲ့ဒီဖွဲ့စည်းလွတ်တော်ပွဲစည်းနိုင်ဖို့အတွက်မာဒူရိုပေါ်ထောက်ခံသူတွေကအကွဲကြကြမဲပေးခဲ့ကြတာဖြစ်တယ်လို့လည်းအတိုက်ခံတွေဘက်ကပြောပါတယ်နောက်ထပ်ရွေးကောက်ပွဲကိုတော့2018အောက်တိုဘာလမှာကျင်းပဖို့စီစဉ်ထားပါတယ်ရှင်
စီရနိုင်ငံလေပိုင်ဟော့စပီတယ်တွင်ကနယ်မြေပြင်မှာပြစ်ခတ်ရဆဲသဘောတူညီချက်ဟာအနည်းဆုံး10နာရီလောက်ခံခဲ့ပြီးနောက်ပိုင်းမှာတော့အစိုးရနဲ့သဘောအစုတွေကြားအပြန်အလှန်ပြစ်ကတ်မှုတွေဖြစ်ပွားခဲ့တဲ့အကြောင်းစီရရေးစောက်ကြည့်ကဲကတ်ဖွဲ့ကပြောပါရယ်ဟော့စပီနယ်မြောက်ပိုင်းကဖိုင်နီယာတရမလာအမ်ရှာရှူနဲ့အယ်ဟူလာအစင်ကြီးဘုံရက်ဒီမှာဒီကနေ့တိုက်ခတ်မှုတွေပြန်ဖြစ်ခဲ့တာဖြစ်တဲ့အကြောင်းဗြိတိန်ခြေဆိုင်စီရလူခွင့်ရေးလှုပ်ရှားမှုဖွဲ့ကပြောဆိုလိုက်တာပ
တောက်ကြနေနေခင်ဖီရီကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်နဲ့ရှားဖောင်တို့ပြောပြသွားခဲ့တာပါရှင်။အခုညနေသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးတမ်မတော်ကတရားစွဲဆိုထားတဲ့သတင်းတောက်တွေအကြောင်းနဲ့စပါမယ်ရှင်။တမ်မတော်ကသတင်းသမားတွေအပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုဒီကနေ့ကြားနာစစ်ဆေးခဲ့ပါတယ်။ပုံမှန်66ကကြီးနဲ့စွဲဆိုခံထားရတဲ့ The Voice Editor ဦးကျော်မင်းဆွေကိုရန်ကုန်ဗဟန်းမြို့နယ်တရားရုံးကအာမခံချက်ပေးခဲ့ပေမဲ့ပုံမှန်19မြင်းဆောင်1နဲ့ဆွဲဆိုခံထားရတဲ့သတင်းထောက်3ဦးကိုတော့ရှမ်းပြည်နယ်သီဘောတရားရုံးကအာမခံပယ်ချခဲ့ပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးကတော့သတင်းထောက်တွေအလုံးကိုအာမခံပေးတင်တယ်လို့ယုံကြည်ကြောင်းဆွဲဆိုထားတဲ့ပုံမှန်တွေကိုလည်းပြန်လည်ပြင်ဆင်တဲ့အကြောင်းသုံးသပ်ထားပါတယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ The Voice Editor ဦးကျော်မင်းဆွေဟာကြည်တော်စုတစ္ဆာဆိုတဲ့တရားစာချုပ်တရားစွဲဆိုခံထားရတာဖြစ်တယ်လို့ DVP သတင်းတောက်ဦးအေးနိုင်ကိုပြေဖုံးအောင်နဲ့အေယာဝတီသတင်းတောက်ကိုသိန်းစော်ကိုကိုလဝီဝင်ဟာပလောင်လက်နက်ကင်အဖွဲ့ရဲ့မွေးရစေဝါတိုက်ဖြတ်ရေးအခမ်းအနားကိုသတင်းသွားယူခဲ့တာကြောင့်တမရော်ကတရားစွဲဆိုထားတာဖြစ်ပါတယ် The Voice Editor ဦးကျော်မင်းဆွေကိုတော့ဗဟန်းတရားရုံးကစစ်တွေရေးဥပဒေပုံမှန်66ဂါကြီးအတွက်သိန်း200သတင်းမီဒီယာဥပဒေပုံမှန်25ခါခွေးအတွက်သိန်း20နဲ့ဒီကနေ့အာမခံပေးလိုက်တာဖြစ်ပါတယ်ဦးကျော်မင်းဆွေကအာမခံနဲ့လွတ်မြောက်လာပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအမှုပြီးဆုံးတဲ့အထိဥပဒေကြောင်းအရာဆက်လက်ရင်ဆိုင်သွားမှာဖြစ်ကြောင်းပြောဆိုပါတယ
်သူဆက်ဆွဲချက်ပေါ့နော်ဒီကိစ္စဆက်ဆွဲချက်ကကျွန်တော်ကျူးလွန်ထားခြင်းမရှိဘူးရှိတဲ့အတွက်ကျွန်တော်စိတ်ထဲမှာရှင်းနေကျွန်တော်ဒီဟာကိုကျွန်တော်တို့ကကျူးလွန်ထားတဲ့အာမဟုတ်တဲ့အတွက်အဆုံးသတ်နိုင်အောင်ဒါဒီကြောင်ရရင်ဆိုင်သွားအောင်ဥပဒေကြောင်ရရင်ဆိုင်မယ်ဆိုတဲ့အတွက်လေဒါထောင်ရတော့တော့ချုပ်ချတယ်ဒါကတော့ဒီနေ့ပမာပြည်ရဲ့ဒီဟာစီဒီစနစ်ကြီးရတော့ညံ့များစွာအာဏာရှင်စနစ်ကျေတော့ပြည်နဲ့တန်းပြီးကြောက်အာဏာရှင်စနစ်နဲ့တွဲနေတဲ့အကြောက်တရားပေါ့နော်ဒီအကြောက်တရားတွေကြောင့်ကျွန်တော်တို့ကကျွန်တော်ဒီနေ့ဒီလိုဒီလိုပြစ်ချက်သွားတယ်ဆိုတော့တော့ပါ
ဦးကျော်မင်းဆွေနဲ့အတူတရားစွဲဆိုခံရတဲ့တရားစာရေးသားသူဗြိတိရှ်ကိုကိုမောင်ကိုတော့ဇွန်လအတွင်းကဗဟန်းမြို့နယ်တရားရုံးကတရားသေးလွှတ်ပေးခဲ့တာဖြစ်ပါတယ်။အစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားတဲ့ TNLA ကပလောင်လက်နက်ကိုင်အဖွဲ့ရဲ့မွေးရစေဝါတိုက်ဖြတ်ရေးအခမ်းအနားကိုသတင်းသွားယူခဲ့တဲ့ DVB သတင်းတောက်2ဦးနဲ့ ARV သတင်းတောက်2ဦးကိုတော့ဒီကနေ့တီဘောမြို့နယ်တရားရုံးကအာမခံပယ်ချခဲ့ပါတယ်။ဒီလိုပယ်ချခဲ့တာကိုအေယဝတီသတင်းတောက်ကိုသိန်းစော်ခေါ်ကိုလူဝီဝင်ရဲ့အကျိုးဆောင်တရားလွှတ်တော်ရှေ့နေဒေါခင်မိမိကအခုလိုပြောပါတယ်။အဲ့
ဒါအမိန့်တော်ရဲ့အခြေခံဆိုလို့ရှိရင်လေဂျန်ဒန်ကို ဒီကစမေးတဲ့ပဲဆွေးရသေးတယ်လေ။ကျွန်တော်တို့တော့ဘယ်မှမမေးပါသေးဘူး။နောက်မှဝရတော့မပေါ်သေးဘူးပေါ့နော်။တော်သေးတဲ့အတွက်ကြောင့်ကျွန်တော်မှပြန်ပယ်ထားလိုက်တာ။ဒါတော့ရုံလုံးပေါ်တော့လို့ရှိလို့ရှိရင်ဆက်ပြီးတော့ရှောက်ပါလား။
တရင်မီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတရင်သမားတွေအားလုံးကိုအာမခံပေးတဲ့ကြောင့်အခုလိုပြောပါတဲ့
ဟို16ပြည့်နဲ့ဆွဲခံတာလည်းတရင်တော့တုံးတယ်အာမခံရပြန်ပါတော့နော်တကယ်တော့16ပြည့်နဲ့ဆွဲတာကဟိုဆွဲပြည့်နဲ့ကိစ္စကိုမဟုတ်ဘူးနော်ဒီနေ့ကတုံးကနေဟာမှာအားပြတဲ့ကုညီသားတွေနဲ့ဘာမှမဆက်နွယ်တဲ့ကိစ္စမဟုတ်ဘူးလားဟိုတရင်ပြည်လုံးကအားလုံးသိရှိကြတဲ့ကိစ္စပဲနော်တကယ်တမ်းကျတော့ဒီနမရရဲ့ဒီနမလည်းဟိုချောင်ပြင်းနေလို့လည်းမဟုတ်ဘူးဒီအမှုရင်းတိုင်းနဲ့လည်းမဟုတ်ဘူးဒီလိုနဲ့ဖြစ်ပြင်းဖြစ်လိုက်တဲ့အမှုဖြစ်ပြင်းဖြစ်လိုက်တဲ့ပုံမှာနည်းပြောတာမျိုးပဲဟိုသတင်းခံနိုင်တယ်ဆိုတော့ဟိုတီဘောကအမှုလည်းဟိုဒီနမတုံးရောက်မှုလည်းအမကန်ပြေးတင်တယ်လို့ကျွန်တော်တို့ယုံကြည်တယ်ဟိုကိုကျင်းတဲ့ကိစ္စကတော့အတော်ကြီးတဲကကိုရပ်တင်တာပါနော
်လက်ရှိဆွေးဆိုထားတဲ့ဥပဒေပုံမှန်ရေးအပေါ်မှာသူကအခုလိုတုံ့တက်ပါတယ်
ဆက်ကောက်ကားဒီလိုတော့အခုမေတာနှုတ်တော်ကတော့တည်ကြည့်လိုက်တဲ့ဟာကကျွန်တော်မြန်မာကမလုံလောက်သေးလို့ဖြစ်နေတယ်။ဟိုအတူချင်းမှုဆိုတဲ့အပိုင်းကိုပြောထုတ်ရင်ပြောထုတ်မပြောထုတ်ရင်လည်းအတူချင်းမှုဆိုတာဘယ်လိုအခါမျိုးကိုဆိုလိုရဲဆိုတဲ့ဟာမျိုးဖွင့်ဆိုချင်းနဲ့ဟာမျိုးပါဖို့ဟိုအယူရပြီးလောရတယ်ဗျာနော်။ဟိုနောက်ကတော့အမကန်ပြေးရမယ်ဆိုတဲ့ဟာမျိုးလည်းတကယ်ဥပဒေရေးထုံးရအဲ့လိုမျိုးရေးတင်တယ်လို့ကျွန်တော်ထင်တယ်။ဆက်ကုနေတဲ့ကတော့ဒီနေ့တော့တင်ရတဲ့လုံးရတဲ့အချိန်မှာတင်မီဒီယာတွေကဒီလိုမျိုးတရက်ကအဖွဲ့အစည်းတွေနဲ့တင်ကိစ္စဆောင်ရွက်တဲ့အခါမှာဒီလိုမျိုးလုံးထုံးလုံးမျိုးရှိတဲ့လေဆိုရဲဟာမျိုးကိုအတိုးရကလည်းဖြစ်ပြီးတဲ့နောက်ပြောတာမျိုးမဟုတ်ပဲနဲ့ဘယ်လိုဖြစ်ပွဲစီနဲ့ဆက်တယ်မှာဒီနဲ့ဆက်တယ်တဲ့အဲ့အမျိုးကိုအချင်းချင်းနဲ့လုံးထုံးလုံးမျိုးတို့ဟောအတိတ်ပညာတင်တယ်လို့ကျွန်တော်ထင်ပါတယ်
ဩဂုတ်လ2ရက်နေ့ကတော့ဆက်သွယ်ရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်မှဆွေးနွေးခဲ့ပေမဲ့ပုံမှန်66ဂါကြီးပဲ့ဖြက်ရေးဟာမအောင်မြင်ခဲ့ပဲအာမခံရနိုင်တဲ့ပုံမှန်ဖြစ်တာအတည်ပြုခဲ့တာဖြစ်ပါတယ်။ဇူလိုင်က31ရက်နေ့ကလည်းပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံရတဲ့မြန်မာနောင်းအက်ဒီတာချုပ်ကိုဆွေဝင်းကိုမန္တလေးမဟာအောင်မြင်မြို့နယ်တရားရုံးကအာမခံပေးခဲ့ပါတဲ့။ကိုဆွေဝင်းဟာသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဥဝေသူဟာပါရာဇိကကြပြီးဖြစ်ကြောင်းရေးသားခဲ့တဲ့နောက်မလအတွင်းမှာအမှုဖွင့်တိုင်ကြားခံထားရတာဖြစ်ပါတယ
်။ဆရာရှင်များရှင်အခြေခံပြောရှာဖြစ်နေရတဲ့စက်တွေရေးဥပဒေပုံမှ66ဂါကြီးကိုပြင်ဆင်ရေးပြတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြီးတိုင်ဖြတ်သိမ်းပြဖို့တိုက်တွန်းတယ်လည်းထွက်ပေါ်နေပါတယ်။ပုတ်ခက်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှိတဲ့နယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှ66ကကြီးပြင်သင့်သလားဖျက်သင့်သလားဆိုတာကိုတော့ VOAS နေနေညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 7-2-3-2-3-8-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းသက်ဆက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရှမ်းပြည်နယ်တောင်ပိုင်းကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းမှာ NCA အပြည့်ရက်လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့မြမတပ်မတော်တို့ကြားဆက်လက်စီရေးတင်မာနေပြီးဟိုပုံးမြွနယ်ကရွာသားဆယ်ဦးတနေ့ကအဖမ်းခံခဲ့ရပါတယ်။မင်းညားကတော့၉ဦးပြန်လွတ်လာပေမဲ့တဦးကိုဖမ်းထားဆဲဖြစ်တယ်လို့အဲ့ဒီဒေသတဝိုက်ကြီးရွာတွေကအရင်ဖမ်းဆီးထားတဲ့ရွာသားတွေကိုလည်းပြန်လွတ်မပေးသေးပါဘူး။တောင်ပိုင်းရှမ်းပြည်တွင်းကအခြေအနေတွေကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါမြမတမတော်ကလည်းတရက်ကျော်ဖန်းစီသင်းသိမ်းထားတဲ့ရှမ်းပြည်နယ်ဟိုဘုံမြို့နယ်ဂုံကုန်းကျေးရွာရွာသား၁၀ဦးနဲ့က၉ဦးဟာပြန်လည်လွတ်မြောက်လာပြီလို့ကိုယ်တိုင်ဖမ်းခံရသူဂုံကုန်းရွာသားလုံဝန်းကပြောပါတယ
်ဒါတော့ဖန်းစီဆိုင်ရမနေရတော့ပြန်လွတ်ခဲ့ရဆယ်နေရောပြန်လွတ်တယ်တယောက်ကပြန်ထည့်တယ်ဆောက်ဆိုင်ဆောက်ဆိုင်ဆိုပြန်ထည့်တယ်လေအားလုံးက၁၀ယောက်ဆိုကျောင်းသားကျွန်တော်သားတယောက်ပါတယ်ကျွန်တော်သားမနေရမနေ့ကင်းတော့ပြန်လွတ်တယ်၉ယောက်ပြန်တယ်၉ယောက်ပြန်တာ၆ယောက်ပြန်လွတ်လာတော့ပြန်တာတယောက်ပဲပြန်တယ်ဗျ
ပြီးကြတဲ့ဩဂုတ်လ3ရက်နေ့မှာမိုင်းပြင်းရှင်ဆိုင်ခမရ294တပ်ကလည်းဂုံကုန်းကျေးရွာကိုဝင်ရောက်လာပြီးရွာသား10ဦးကိုဖမ်းဆီးခဲ့တာပါ Apansi kaya turun le canggah dulu, mereka pialu pegi bi. Si ugoro cewa ucu yimu juga le amakan kelu, nyapa mana pialu lara ba. Di sini goro apansi kaya tu lawan ya tu mici tu, mama kanga kulu piaware.
Turu a dia tenai lawi o, ini o lah, naik bisir le lah, naik cewa sama le mau piaw mera le, naya o elu cedah sih. Tumi tenan tumi betul dalo turu yuta le, kata si le hita le. Tumi ni piaw ha, ayin kipu bawa kipu ya, tumi a sang ta le.
เองได้ชี้เลยหลวงเมียวตั้งนั่นแหละหลุเล่เสียงเราพันตัวเลยนี่ไม่ก็ตั้มมาพันตัวเลยใช่หลุจีเลยว่ากรมตีแล้วก็ตั้งข้างไว้เราเสียงเราไปนู่นละไปเลยจันเลยหลวงเมียวเราไม่ชี้ได้อยู่อะไรดูกูต้องจีบกูปูสังไล่เดี๋ยวอยู่ซะจังมั่งมองข้างกับเปลวว่าเลยตั้มเราก็เลยคุยอยู่อะไรดูกูพันสิสิสิเนี่ยพูดอะไรไปดีแต่เราเป็นลูกชายนี่แหละต้องไปชามีตั้มเราอาศัยเอสเอสเอสเอสเนี่ยตั้มเราดูจะพี่ป้าก็เลยเสียงเต็มมาหมดเลยแต่สายเดี๋ย
ွဲနဲ့ဆက်ဆံနေမှာပေါ့နော်ဆက်ပွဲဖြစ်တဲ့ကိစ္စကိုငါဆက်ပွဲအနေနဲ့ကျွန်တော်ဒီ ASEAN တပ်ဖွဲ့ကိုလိုက်ရှာတဲ့ပုံမျိုးလာရှိတယ်ဒီတက်ကသူတို့ပြောလာက ASEAN နဲ့ပတ်သက်တဲ့လိုက်ယူတော့ဟာတဲ့ပုံမျိုးမှာရှိတယ်
ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့တုန်းကဟိုဘုံမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်သမတော် RCSSC နဲ့သမတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အဲ့ဒီတိုက်ပွဲမှာမြမသမတော်ဘက်ကထိခိုက်မှုတွေရှိနေခဲ့ပါတယ်တိုက်ပွဲကြီးလန်ခုတ်ဒေတာခံရွာသား10ဦးဖမ်းဆီးခံရတယ်လို့အဲ့ဒီထဲကခုနှစ်ဦးပြန်လည်လွတ်မြောက်လာပြီမဲ့ရွာသား3ဦးဟာပြန်လည်လွတ်မြောက်လာတာမရှိသေးတယ်လို့တခြားဝန်းကျင်ကရွာသားတွေလည်းဖမ်းဆီးခံနေရမှုတွေရှိနေတယ်လို့လည်းဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်ဒါပြင်ဇူလိုင်လ28ရက်နေ့မှာလဲဂျိဟင်းကျေးရွာမှာအရဝတ်နဲ့ဈေးဝယ်နေတဲ့ RCS တပ်ဖွဲ့ဝင်လူကိုလဲတပ်မတော်ဘက်ကဖမ်းဆီးထားတယ်လို့သူ့ဘူမူကြီးဆိုင်ဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့အစီအပြည့်ရလက်မှတ်ရေးထိုးထားပေမဲ့မြန်မာတပ်မတော်နဲ့စစ်ရေးသင်းမှန်နေစေအခြေအနေမှာရှိနေပါတယ်။မြန်မာတပ်မတော်တွေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ချီပြူရဒေသဘက်ကိုနေမြေရှင်းလင်းရေးလှုပ်ဆောင်နေမှုနဲ့တိုင်အားတိုးချဲ့လှုပ်ရှားမှုတွေပိုများလာတဲ့အခြေအနေကိုတော့သူ့ဘူမူကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ်
။ကျွန်တော်ကဒီ NC ထိုးထားတဲ့ပြင်ပေါ်တော့နိုင်ငံရေးဆွေးနွေးပွဲမှာလည်းကျွန်တော်တို့ဘက်ကပါပြီးတော့ဝင်ပါတော့ဆွေးနွေးနေကြတယ်ပေါ့နော်။ဒီတက်လှုပ်ရှားမှုတွေကဒီနေမြေလှုပ်ရှားတဲ့အချိန်မှာ3-5ဖွဲ့ကတိုက်ဖိတ်ပိုက်ပြီးတော့တော်ရီနေနေလို့ကျွန်တော်တို့လည်းတိတိမှုချက်ခဲ့တာပေါ့။တိုက်ပွဲချက်ခဲ့တာပေါ့။ဒီကိစ္စက GMCS မှာလည်းကျွန်တော်တို့တင်ထားတယ်ပေါ့နော်။သူ့ဒီဟိုပုံမှန်ကျင်းမှာမကားပဲနဲ့တခြားမြို့မြို့နယ်တွေမှာလည်းတက်လှုပ်ရှားမှုတွေပိုများလာတယ်ပေါ့နော်။ဒီတလနလအချိန်မှာကျွန်တော်နေဒီဒေတာကမငင်းချမ်းပဲနဲ့နိုင်ငံရေးဆွေးနွေးပွဲတွေကဆက်ဆက်မသွားနိုင်ပဲနဲ့အစီအလေတို့ယုံကြည်မှုပြတ်ပြားစေတဲ့အဆင့်လောက်ဖြစ်နိုင်တယ်ပေါ့။အစီအပေါ်ယုံကြည်မှုနည်းလာနိုင်တယ်ပေါ့နော်။
အခုလို NCA ပြည်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့မြန်မာတပ်မတော်တို့ကြားဒေသတွင်းတိုက်ပွဲဖြစ်ပွားနေမှုတွေရွာသားတွေဖမ်းဆီးခံရမှုနဲ့ RCSSC တပ်သားတွေဖမ်းဆီးခံရမှုကိစ္စရတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ငြိမ်းချမ်းရေးခရီးဆက်မသွားနိုင်ပဲ NCA ပေါ်ယုံကြည်မှုပြတ်ပြားစေနိုင်တယ်လို့လည်းသူကဆိုပါတယ်နဖက်တကြားပြိပကဖြစ်စဉ်ကြောင့်ဟိုဘုံမြို့နယ်ကြေးရွာသားတွေအနေနဲ့ဖမ်းဆီးမှုညှဉ်းပန်းနှိပ်စက်ခံရမှုတွေရှိနေတယ်လို့လည်းရှမ်းလူခွေးရဲမှန်တန်ဖွဲ့ကလည်းဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်အရသာပြည်သူလူထုအပေါ်မှာစီစဉ်ရှိရှိစနစ်တကျလူခုရေးချိုးပွားမှုများဆက်တက်ဖြစ်ပေါ်နေတာကိုရှမ်းလူခုရေးဘွဲ့အနေနဲ့အပြင်းအထန်ရှုတ်ချသလိုအသက်7နှစ်အရွယ်ကလေးပါဝင်တပ်မတော်ကလည်းဖမ်းဆီးထားတဲ့ရွာသား9ဦးကိုအများဆုံးလှုပ်ပွေးမှုကိုလည်းတိုက်တွန်းတောင်းဆိုထားပါတယ်။တစ်ဖက်မှာလည်းငင်းချရေးလုပ်ငန်းရှင်တွေခရီးပောင်းမြောက်ဖို့အတွက်အပြစ်ကရစေးရေးအစီလက်မှတ်ရေးသူထားတဲ့အပြစ်ရရှိဖွဲ့ခေါင်းဆောင်တွေနဲ့အစိုးရငင်းချရေးကော်မရှင်ဖွဲ့တို့ကြားမနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့မှလည်းပြည်ရအစီလက်မှတ်မရေးထိုးနိုင်သေးတဲ့ UNSC ခေါ်ညီညွတ်တော်တိုင်းနယ်လူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ TBN ခေါင်းဆောင်တွေနဲ့မြန်မာငင်းချမ်းရေးကော်မရှင်ကိုယ်စားလှယ်တို့နဲ့ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးနေပါတယ်ခင်ဗျာ
။နိုင်ကိုအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်ထောင်စီရင်ခံထားရတဲ့အလုသမားလူငယ်နှစ်ဦးဘက်ကိုအလှည့်ပေးပါဦးမယ်။ထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်ထောင်စီရင်ချက်ချခံထားရတဲ့မြန်မာရွှေပြောင်းလူသမားလူငယ်နှစ်ဦးရဲ့အမှုကိုထိုင်းဗဟိုတရားရုံးချုပ်မှလာမယ့်ဩဂုတ်လ27ရက်မတိုင်ခင်အယူခံဝင်ရမှာဖြစ်ပါတယ်။တရားလိုဘက်ကလူသတ်မှုမှာအဓိကပစ္စည်းတသေးဖြစ်ပေါက်တူးနဲ့တယ်လီဖုန်းတို့ကိုထည့်ထားတာကြောင့်အခုလာမယ့်အယူခံမှာဒီပစ္စည်းတသေးတွေနဲ့ပတ်သက်လို့သေသေးချာချာခုခံရှောက်လဲနိုင်အောင်ပြင်ဆင်နေတဲ့အကြောင်းတရားခဏ်ရဲ့အကျိုးဆောင်တွေကပြောပါတယ်။အပြည့်စုံကိုတော့စက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောင်မအေးအေးမှကစုံစမ်းတင်ပြထားပါတယ်။
ဒီလိုရှာလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျုံးလူတတ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုကိုထိုင်းရှိနေများကောင်စီကဩဂုတ်လ27ရက်နေ့နောက်ဆုံးထားတင်ပြဖို့စီစဉ်ထားပြီးတရားလိုဘက်ကတော့လူတတ်မှုမှာအဓိကအသုံးပြုရဲဆိုပြီးတပ်တွေအဖြစ်တင်ပြထားတဲ့ Pau tu ne tebi pong te sari guro, a yuga ma te cha shin ne do so doma pite so bi, tai shin ne mea kao si ne du, tia ka ne a jugo lai ba sao ye bi ni ne shin ne uam nu tanga pio ba le.
Sura, pao tu di, te te gan di tigo do chao pio la le. Sari ne, di ti le lu ne ako ta pare do pio le, ta bi me, a ku te te gan di tiba su le, pao tu ma, ke li di a di a ne mo tu ye gu sara ta, a mu tao chao lu ma po ni le ke sa, ta na pa te che, na ma ni che ka, te li pong ne pa te ta, na ha wa po, ตามบ่ตะตองกวยโกดีกะลีดีวินซอวินซอทุ่งเยโหอันนี้พี่တော့แค่หน้าเว็บก็ย่อไปอ่ะเมสเซจอ่ะที่ตาดีกะลีบงหากะลีเนี่ยล้างตัวได้เตตองเนี่ยก้าวยาได้สุดาตะเกรันแค่หน้าเยเทลิคอมขึ้นไปเสร็จแล้วบลูมาดีกะเปียวลงไม่เอาสิซิลงไม่ได้นี่สุดาตุยอ่ะเลยบาคือรู้เลยสุดาที่มายุ่งมาเนี่ยไอโฟน 5 မလာတရနေ့ကနေပယ်ချခံရပြီးတဲ့နောက်မှာတော့နောက်ဆုံးအစ်မြင့်တရားရုံးကိုအယူခံတက်ဖို့ပြင်ဆင်ခဲ့ရမှာအခု5ရက်မြောက်ရှိတော့ပြီဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအယူခံကိုလာမယ့်ဩဂုတ်လ21ရက်နေ့မှာပြင်ပြဖို့အတွက်အစ်မြင့်တရားရုံးကဇူလိုင်လအတွင်းကဆုံးဖြတ်ပေးခဲ့တာပါမြန်မာရှစ်တောင်းလို့တမခမန်းကြီး၄တောင်လောက်အလုပ်လုပ်ကြနေတဲ့လက်ကျောမှာ 2015ခုနှစ်ကောစမွေကျင်းထောင်မှာဖန်စီထားပြီး2015ခုနှစ်ကောမှာထိုင်းနိုင်ငံကောစမွေတရားရုံးကနေအမှုခွန်နှုန်းနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်။မအေးမှာပြောပြခဲ့တာပါရှင်။ကျမတို့အခုအတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအေရှာ
88ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ်TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမဲဆွေရမှာရုရှားနဲ့ပတ်သက်စစ်နမှုရှိခဲ့ကြောင်းဆက်စွဲနေတဲ့သတင်းတွေဟာအတုရောက်နေတာဖြစ်တယ်ဆိုပြီးသမ္မတတော်နဲ့ထွန်းကထပ်မံပြောဆိုလိုက်ပါတယ်။ရုရှားရဲ့ဂျာဝင်နောက်ရှက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာကထုတ်ကုန်သမားရိဖို့တစ်ဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်းဝက်စ်ဗာဂျီးနီးယားပြည်နယ်ကလူမှုစုဦးပွဲ ောင်တိုက်တွန်းဖို့တရုတ်နိုင်ငံကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိအားပေးလိုက်မယ်လို့ပြောလဲရပါတယ်။တရုတ်နိုင်ငံရဲ့ကြီးမားတဲ့ဈေးကွက်ထက်ကိုဝန်ထမ်းအောင်နိုင်ငံခြားကုမ္ပဏီရဲ့နည်းပညာလေးဝဲချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုထားတဲ့ကိစ္စပေါ်စုံစမ်းမှုအမြင်ပေးတရက်ကိုလည်းသမ္မတထရန့်ရပိုင်းတွင်းမှာပဲလက်မှတ်ရေးထိုးလိုက်မယ်လို့ဗန်နိုင်းဆိုင်ရာသတင်းမီဒီယာတွေကဖော်ပြနေကြပါတယ်။အချမ်းဖတ်ဝါရီကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ကားသူတွေကိုရခိုင်ပြည်နယ်ရသေးတော်မြို့နယ်အတွင်းဒီကနေ့ဖမ်းဆီးရှာဖွေရမှာလွန်ကျွေးတဲ့ပုံအနေတက်ခက်ခံခဲ့ရကြောင်းမြန်မာစုရကပြောဆိုလိုက်ပါတယ်။အချမ်းဖတ်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့နေသူတွေဖြစ်လူချောက်ကိုဖမ်းဆီးပြီးအောင်နှမ်းရချေးရွာကပြန်လည်ထွက်ခွာလာချိန်မှာပဲရွာသား6ရွာလောက်ကဝန်ဝင်တက်ခက်တာခံခဲ့ရတာဖြစ်တဲ့ကြောင်းလဲနိုင်ငံတော်အတိုင်းအမြန်ရုံးရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တက်ခက်ခံခဲ့ရပြီးနောက်လွန်ကျွေးတို့ရှင်းလင်းမှုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေစောင့်နေကြောင်းလည်းဖော်ပြထားပါဗျ။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမျိုးတိုင်းရင်းသား6ဦးတပ်ဖြတ်ခံရကြောင်းဒေသထုတ်ပြန်ပြီးနောက်တစ်နေ့မှာပဲအခုလိုသတင်းတွေထပ်မံထွက်ပေါ်လာတာပါဗျ။တ
ောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါလိမ့်ရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာမှပြန်လည်မယ်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.